အမေရိကန်ပြည်ထောင်စုကိုလေကြောင်းကနေလာရောက်မဲ့ခီးသွားတွေအနေနဲ့မဖြစ်မနေကာကွယ်ဆေးထိုးဖို့လိုအပ်ကြောင်းသမ္မတဘိုင်ဒန်ကအမေရိကန်ထုတ်ပြန်လိုက်ပြီးတဲ့နောက်မှာကာကွယ်ဆေးအပြစ်ထိုးထားသူတွေကိုအမေရိကန်ပြည်ထောင်စုတွင်လေကြောင်းကနေမကြာမီပြန်လည်ဝင်ခွင့်ပြုလို့မှာဖြစ်တဲ့ကြောင်းအမေရိကန်သမ္မတအိမ်ဘူတော်ကတနင်္လာနေ့ကထုတ်ပြန်ပါတယ်။အမေရိကန်ကအတည်ပြုထားတဲ့ကာကွယ်ဆေး၃မျိုးထဲက၁မျိုးကိုအပြစ်ဝထိုးထားသူဖြစ်ပြီးလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ပိုးမရှိကြောင်းစမ်းသပ်ချက်ကိုအတည်ပြုနိုင်တဲ့လူတွေကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ခွင့်ပေးမှာဖြစ်ပါတယ်။ခွင့်ပြုချက်ဟာနိုဗင်ဘာလ10ရက်နေ့မှာစတင်တည်ရောက်မှာဖြစ်ပါတယ်။